Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တန်ကနေ2022ခုနှစ် August လ18ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 32နဲ့51တို့အပြင် Line လက် meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမှာကအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မြတ်တပါဒီနေ့ဒီညဘက်သတင်းတွေကိုမအီတန်စင်နဲ့တူပြောပြပေးမှာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာဒီကနေ့စစ်ကောင်စီဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ပါတယ်မြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုအိန္ဒိယကကာကွယ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်တဲ့အတွက်ရေကြီးရေရှမ်းမှုသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညနားဆင်ရမယ့်တဲမှာတော့ကြားပြည်နယ်ဒီမော်ဆိုမြို့နယ်အနီးမှာလက်နက်ကြီးကြီးကြားလို့အရက်သားတွေထိခိုက်ဒဏ်ရာရတဲ့အခြေအနေနဲ့ပတ်သက်ပြီး
လေကြီးတော်လုံးကြတယ်ဘယ်ကနေပြက်လက်မလာမတီးကိုကြကွဲတယ်နီးဖြာနေတယ်ဒီကခံကား၄ဦးရဲ့သီပိဆောင်၃ဦးပုစုပေါင်း9ဦးထိခိုက်ဒဏ်ရာရရှိပါတယ်
ပြည်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာပြောသွားတာပါဒီအကြောင်းပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇိုင်းနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တွေ့ဆုံတာအပါအဝင်ရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးရေးဆုပ်ယူလာတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမရေခဏနဲ့တိုင်းရင်ဒေသကသတင်းလောဆရဲအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မအီတန်စင်တို့ကပြောပြပေးမှာပါရှင
်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့ကျက်တဲ့ပြင်းနေမှာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူးအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာဒီကနေ့မြန်မာနိုင်ငံကနေပြန်ထွက်သွားမှာဖြစ်ပြီးတော့သူ့ရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့အကျဉ်းတောင်တွေတွင်ကွမျက်မှုတွေရက်ဖို့အတွက်တောင်းဆိုခဲ့တယ်လို့မနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဗုဒ္ဓဖူးနေ့ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့ပြည်ပကတွေရော်ပါရေးအတွက်အလေးထားပြောကြခဲ့တယ်လို့ဖော်ပြပါတယ်ဒါပြန်သူ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပြည်ပကတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရော်ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနေအောင်အဆိုပြုဖို့လာရောက်တာဖြစ်ပြီးတော့အခုလိုကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုကတင်ဝင်တိမှတ်ပြုဖို့မဟုတ်ဘူးလို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။ပြီးခဲ့တဲ့နှစ် February 6တက်အာနာတင်ခဲ့ပြီးတဲ့နောက်ပိုင်းကလေးကဖမ်းဆီးထားပြီးမကြသေးခင်ကနောက်ထပ်ထောင်ဒဏ်တွေအချမှတ်ခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့လက်ရှိအခြေအနေပေါ်စိုးရိမ်ကြောင်းနဲ့ဒေါင်ဆန်းစုကြည်နဲ့အခုခီးစဉ်အတွင်းတွေ့ဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုရောက်နေချိန်မှာပဲသခိုင်းတိုင်းပင်မှာစီးရရဖိအားပေးထိုးစစ်တွေစစ်ကောင်စီဘက်ကဆက်ပြီးလုပ်နေတာလည်းဖြစ်ပါတယ
်မြန်မာနိုင်ငံမှာမကြသေးခင်ကမှဒီမိုကရေစီရေလှုပ်ရှားသူတွေကိုကြိုးပေးကွပ်မျက်တာနဲ့လာမယ့်နှစ်ရွေးကောက်ပွဲလုပ်ဖို့ပြင်ရာတွေအတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေကြမှာပဲမြန်မာနဲ့ဆက်ဆံရေးကောင်းမွန်နေရအတွက်အိန္ဒိယနိုင်ငံသားဝင်ကြီးကဒီနေ့ကြာသပတေးမှာအခုခံပြောဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းထားတဲ့စစ်ကောင်စီကိုအနောက်နိုင်ငံတချို့ကတတမန်ဆက်ဆံရေးအဆင့်လျှော့ချတာစီးပွားရေးတံခတ်မှုတွေလုပ်နေပြီးမယ်လဲအိန္ဒိယတရုတ်နဲ့ရုရှားတို့ကဝင်ကြီးအဆင့်သွားရောက်တာအပါအဝင်စစ်ကောင်စီနဲ့ဆက်လက်ဆက်ဆံနေစေဖြစ်ပါတယ်အိန္ဒိယဆွေရဘက်ကတော့မြန်မာနိုင်ငံလွတ်လပ်ရေးရဖို့ကြိုးပမ်းမှုကာလကနေဆယ်စုနှစ်နဲ့ချီတဲ့ဆက်ဆံရေးဟာအခုချိန်ထိအပြောင်းလဲတစုံတရာမရှိသလိုနှစ်နိုင်ငံကြားရှုပ်ထွေးတဲ့နယ်စပ်ပြဿနာကိုကင်တွေ့ရမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရတဲ့အကြောင်းနဲ့အိန္ဒိယမြန်မာဆက်ဆံရေးကိုနိုင်ငံရဲ့အရာဝေဖန်ဖို့မသင့်ဘူးဆိုပြီးတော့အိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယန်ဂျက်ရှန်ကာကဒီဘန်ကောက်ချူလလောင်ကွန်တက်ကတူဒီနေ့ဟောပြောပေးမှာပြောသွားပါသည်အိန္ဒိယအနေနဲ့တခြားနိုင်ငံတွေနဲ့မတူဘဲနဲ့အိန္ဒိယမြန်မာနိုင်ငံကိုနားလည်စာနာမှုအပြည့်ရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာဒီမိုကရေစီရေးအတွက်ထောက်ခံတဲ့အကြောင်းကိုလည်းပြောပါသည်အိန္ဒိယဟာဒီနေ့စံပိုင်းမှာတန်အမတ်တစ်ခန့်အပ်လွှာကိုဗိုလ်ချုပ်မကြီးမယောင်လိုင်ကိုပေးခဲ့တာကြောင့်အာဏာသိမ်းစစ်တပ်ကိုရှာရှာပါပါအတိမတ်ပြုတဲ့နိုင်ငံဖြစ်လာပါလိမ့်။ဒါ့အပြင်မြန်မာစစ်တပ်ကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေချိန်မှာမြန်မာစစ်တပ်ကိုအိန္ဒိယကုမ္ပဏီတစ်ခုကစစ်သုံးပစ္စည်းတွေရောင်းချနေတဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကဝေဖန်နေကြပါလိမ
့်။လောင်စာစီပြက်လက်မှုဆူဆူဝါးဝါးကျုံနေတဲ့မြန်မာနိုင်ငံအတွက်လိုအပ်တဲ့လောင်စာစီတွေကိုရုရှားကနေတင်သွင်းဖို့ ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။လောင်စာဆီစေးနှုံးတွေတက်တာနဲ့စီပြက်လက်တာလို့ကမ္ဘာလုံးဆိုင်ရာစွန့်ရင်အကျက်တဲပြဿနာတွေဖြစ်ရှင်းမှုအတွက်အခုလိုရုရှားကနေလောင်စာဆီတင်သွင်းမှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကပြောတာပါ။ယူကရိန်းကိုကြီးကျော်စစ်ဆင်နွှဲနေတဲ့ရုရှားနဲ့ပြည်ရဲ့နှစ်တဲဆက်အနာသိမ်းခဲ့တဲ့မြန်မာနိုင်ငံတို့ဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေနဲ့ကြုံနေရတာဖြစ်ပြီးမြန်မာစစ်တပ်တွေလက်နဲ့အဓိကပံ့ပိုးပေးနေတဲ့ရုရှားနဲ့မြန်မာကြားကောင်းမွန်တဲ့ဆက်ဆံရေးရှိနေတာပါအကြီးဆုံးရေနံဝယ်လက်ဖြစ်တဲ့ဥရောပကရုရှားကိုရေနံတင်ပို့မှုဆိုင်ရာအရေးယူမှုအသစ်တွေဒီနှစ်နှောင်းပိုင်းချမှတ်ဖို့ရှိတဲ့အတွက်ရုရှားကဝယ်လက်အသစ်တွေကိုရှာဖွေနေတာဖြစ်ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ရုရှားနိုင်ငံကနေလောင်စာဆီတင်သွင်းဖို့ခွင့်ပြုချက်ရထားပြီးဖြစ်တယ်လို့စီရေသွေးကောင်းမွန်ပြီးဈေးစကလည်းတက်တာတယ်လို့ဗိုလ်တပ်ဖွဲ့နဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါဒါ့အပြင်ပြီးခဲ့တဲ့လရုရှားနိုင်ငံခီးစင်အတွင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုချင်းမင်းအောင်နိုင်ကရေနံနဲ့တဘောဝဒဏ်ငွေကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်ရုရှားနဲ့တရုတ်တို့ပူးပေါင်းပြီးမြန်မာနိုင်ငံမှာရေနံတူဖို့ရေးစဉ်းစားသွားမယ်လို့လည်းပြောတာပါအခုလက်ရှိမြန်မာနိုင်ငံက73စီတွေကိုတော့စင်ကာပူကနေတင်သွင်းနေတာလည်းဖြစ်ပါတယ
်ပြည်နေတဲ့တိုင်းနေရာတော်တော်များများမှာမိုးများတာရဲ့နောက်ဆက်တွဲရေကြီးရေရှမ်းတာတွေဒီရက်ပိုင်းထဲမှာဆက်ပြီးတော့ဖြစ်နိုင်တာကြောင့်တဘာဝဘေးသတိရှိကြဖို့ကိုမိုးလေဝသနဲ့ဇလားပေတာကသတိပေးထားပါတယ်တချို့နေရာတွေမှာမိုးများပြီးတော့နေအိမ်တွေတည်းထိရေနစ်မြုပ်တာတွေရှိခဲ့လို့ကယ်ဆယ်ရေးအဖွဲ့တွေကဘေးလွတ်ရာစီကိုရွှေ့ပြောင်းပြီးတော့စားတောက်ရေးလည်းကူညီပေးနေရပါတယ်မြန်မာပြည်နေရာတော်တော်များများမှာမိုးကြီးလေပြင်းတာနဲ့နောက်ဆက်တွဲရေကြီးရေရှမ်းတာတွေလည်းဒီရက်ပိုင်းထဲဖြစ်ခဲ့တာပါကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်ရိုမှာမုတ်တုံလေအားကောင်းနေပြီးတော့နောက်နေ့တွေအထိမိုးများနိုင်တဲ့အခြေအနေကြောင့်အထူးသတိပြုကြဖို့လိုတယ်ဆိုပြီးတော့မိုးလေဝသနဲ့ဇလားပေတာညွှန်ကြားရေးဦးကြီးဌာနကညွှန်ကြားရေးမှူးဦးလာထွန်းကဖီဝီကိုပြောပါတယ်ရန်ကုန်အေရဝတီတနင်္သာရီနဲ့ရှမ်းပြည်နယ်ရခိုင်ကရင်နဲ့မွန်ပြည်နယ်တို့မှာလည်းနောက်ထပ်နှစ်ရက်အထိမိုးပိုများနိုင်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိတ်တော်ကျိတ်ဂျေတော့ရက်ကွက်မှာလေဒီနေ့မနေ့အစောပိုင်းမှာလေပြင်းတိုက်ခိုက်ပြီးတော့နေအိမ်နှလုံးနဲ့ဆက်လေတစည်းပျက်စီးသွားတယ်ဆိုပြီးတော့ဒေတာတွေမီဒီယာတွေမှာပေါ်ပြထားပါတယ်။ဒါပြင်ရခိုင်ပြည်နယ်အတွင်းကဒီရေချောင်းခီးစင်တွေကိုလည်းရာသီဥတုချိန်တွေကြောင့်ယာယီရနာထားပါတယ်။လေဖျားနဲ့ရေဝင်းရဲ့အချိန်ကြောင့်ပြည်နေတဲ့အတိုင်းနေရာတော်တော်များများမှာမိုးကြီးလေပြင်းတိုက်တာရေကြီးရာတွေနဲ့မြေပြိုတာဒီလိုသဘာဝဘေးရဲ့နေပြီးဖြစ်နိုင်တဲ့အတွက်သတိထားကြဖို့ကိုလည်းမိုးစလာကသတိပေးထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဒီကနေ့ဇက်တဗရီနေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်တူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်တို့နဲ့လီဗစ်မြို့မှာတွေ့ဆုံမှုစီစဉ်ထားပြီးကမ္ဘာစမ်းသပ်ရေးခါပြဿနာချင်းချောက်ခံနေရတဲ့နျူကလ িয়ার ဒဟာဘေးဆက်ရုံနဲ့ရုရှားရဲ့စစ်ဆင်နွှဲမှုတွေအတွက်နိုင်ငံရေးအဖြစ်ရှာရေးအပါဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ကမ္ဘာစမ်းသပ်ရေးခါပြဿနာဖြေရှင်းမှုစ조사ရတဲ့အနေနဲ့ကုလသမဂ္ဂနဲ့တူရကီတို့ဂျာဝန်ဆောင်ရွက်မှုနဲ့ရုရှားနဲ့ယူကရိန်းတို့ကြားရခဲ့တဲ့သဘောတူညီချက်အရအခုဆိုယူကရိန်းကကောက်နှံတင်မော်တွေထွက်ခွာနိုင်ပြီဖြစ်ပါတယ်။အတွင်းမှုချုပ်ဂူဒရက်ဆာတောက်ကြနေမှာယူကရိန်းစိတ်ကန်အိုဒက်ဆာကိုသွားဖို့ရှိပြီးစနေနေ့မှာတော့ကုန်ပစ္စည်းတင်ပို့မှုစောင့်ကြည့်တဲ့ပူတဲထင်းချုပ်ရဲ့စခန်း GCC ရှိရာအစ္စတန်ဘူကိုသွားရောက်မှာဖြစ်ပါတယ်။ယူကရိန်းကထွက်ခွာတဲ့ကုန်ပစ္စည်းတင်မော်တွေကိုရုရှားရဲ့တောင်းဆိုမှုအရအဝင်ထွက်စောင့်ကြည့်စစ်ဆေးမှာလည်းဖြစ်ပါတယ်။ဒီကနေ့ယူကရိန်းကနေဒီသတင်းပတ်တွေထွက်ခွာလာတဲ့တင်မော်၄စင်းကိုစစ်ဆေးဖို့ရှိတယ်လို့ GCC ကပြောပါတယ်။ဒီတင်မော်ရီဟာတူရကီဂျေဘူတီနဲ့တောင်ကိုရီးယားကိုဂျုံပြောင်းနေတင်ပို့ဖို့ဖြစ်ပါတယ်။ဒါပြင်ယူကရိန်းကိုလာမဲ့နောက်တင်မော်၄စင်းကိုလည်းစစ်ဆေးဖို့ရှိပြီးဒါဟာတင်မော်တွေနဲ့ယူကရိန်းတပ်တွေအတွက်လက်နက်တွေတဲမလာအောင်ရုရှားဘက်ကလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။မနေ့ကလည်းယူကရိန်းရဲ့ပင်လယ်နဲ့စစ်ကမ်းတွေကလည်းနောက်ထပ်တင်မော်၃စင်းထွက်ခွာတာဖြစ်ပြီးအောက်ကလာဇန်းကလေးကဆိုအခုချိန်ထိယူကရိန်းကထွက်ခွာတဲ့တင်မော်က24စင်းရှိနေပြီဖြစ်ပါတယ်။
မြန်မာပြည်အောင်စုနဲ့ထိုင်ဝမ်ကျွန်းချကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရနိုင်ရေးဆွေးနွေးမှုတွေပြုလုပ်နေတဲ့အကြောင်းအမေရိကန်ဆိုရာကပြောပါသေးတယ်။ဒါဟာတရုတ်တို့ကပိုင်ဆိုင်တဲ့အကြောင်းပြောဆိုနေတဲ့ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်권ရထားတဲ့ထိုင်ဝမ်ကျွန်းကိုထောက်ခံတဲ့အကြောင်းပြသတဲ့အနေနဲ့ခုလိုလုပ်တာလည်းဖြစ်ပါသေးတယ်။ထိုင်ဝမ်ကျွန်းကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့တခြားအမေရိကန်ဆိုရာဘက်ကအကြီးအကဲတာဝန်ရှိသူတွေလာရောက်တဲ့ပုံမှာဒေါသထွက်ပြီးတော့တရုတ်တို့ကထိုင်ဝမ်ကျွန်းအနီးမှာစီးရီးလေးကျင်းမှုတွေပြုလုပ်နေတဲ့အချိန်မှာပဲအခုလိုကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အကြောင်းကိုဒီနေ့ ကြီးညာချက်ထွက်လာတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရဲ့ကြီးညာချက်မှာတရုတ်နဲ့ဖြစ်ပေါ်နေတဲ့တင်းမာမှုကိစ္စကိုထည့်သွင်းဖော်ပြထားခြင်းမရှိပေမဲ့ဒီဆွေးနွေးမှုတွေဟာတရုတ်ဝင်ထိတွေ့ဆက်ဆံမှုတွေပို့ပြီးတော့ဖြစ်ထွန်းစေမဲ့ကုန်သွယ်ရေးတွေတိုးမြင့်ဆောင်ရွက်ရေးအတွက်ဖြစ်တယ်ဆိုပြီးတော့လည်းပြောပါလေ။အမေရိကန်ပြည်အောင်စုဟာထိုင်ဝမ်ကျွန်းနဲ့တရုတ်ဝင်ထိတွေ့ဆက်ဆံတာမျိုးမရှိပေနဲ့ထိုင်ဝမ်မှာရှိတဲ့ American Institute ကနေတဆင့်ထည့်သွင်းဝင်ဝင်ဆက်ဆံမှုတွေပြုလုပ်နေတာဖြစ်ပါလေ။
ထိုင်ဝမ်ကိုစီးရဲနဲ့ချင်းချောက်တဲ့တရုတ်ရဲ့မကြသေးခင်ကစီးရဲလေ့ကျင့်မှုတွေကနေဂျပန်စီးပွားရေးဇုံရေးပိုင်တဲ့ထဲကိုမစ္စိုင်းတုံးကြီးကျရောက်ခဲ့တဲ့ပုံမှာဂျပန်ရဲ့အကန့်ကွက်မှုနောက်ပိုင်းတရုတ်နိုင်ငံမြောက်ပိုင်းမှာတရုတ်နဲ့ဂျပန်အရာရှိတွေတွေ့ဆုံခဲ့ပါတယ်။တရုတ်ကထိုင်ဝမ်ဝန်ကျင်မှာစီးရဲကစားပြီးချင်းချောက်မှုတွေလုပ်နေတယ်လို့ G7 ဆက်မှုအင်အားကြီး9နိုင်ငံကြီးညာချက်ကိုဂျပန်ကလက်မှတ်ရေးထိုးတဲ့အတွက်နိုင်ငံသားရေးဝန်ကြီးအဆင့်တွေ့ဆုံမှုကိုတရုတ်ဘက်ကဖျက်သိမ်းခဲ့တဲ့နောက်ဗိုလ်တော်ဟူးနေကတော့တရုတ်နိုင်ငံသားရေးအကြီးရန်အရာရှိရန်ကြီးချင်းနဲ့ဂျပန်မျိုးသားလုံခြုံရေးကြံပေးအာခိဘတာကီအိုတို့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားကထိုင်ဝမ်ရေလက်ကြားမှာတရုတ်တင်မော်ရီဖြတ်တန်းတာနဲ့တရုတ်စစ်လေယာဉ်တွေပါဝင်တဲ့စီးရဲလေ့ကျင့်မှုကနေဂျပန်ရဲ့စီးပွားရေးပိုင်းတဲ့ဇုံတဲတရုတ်ရဲ့မစ္စိုင်းတုံးပစ်ခတ်မှုကိုဂျပန်ကကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးဂျပန်ကတရုတ်ရဲ့တပီတော်မူဝါဒကိုလေးစားပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လုပ်တင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဗလီတစ်ခုအတွင်းမင်းညရောင်ကဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုကြောင့်တိစုံသူ21ယောက်ရှိရဆိုပြီးတော့တာလီဘန်အုပ်ချုပ်ရေးဖွဲ့ကပြောပါလေဖျားဝတ်ပြုနေသူ33ယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့မြို့တော်ကာဘူးရဲတပ်ဖွဲ့ပြောခွင့်ရခလီဇာဒရန်က VOA ကိုပြောပါလေမြို့ရဲ့မြောက်ပိုင်းခါခနာအရက်မှာရှိတဲ့စီတီကီယာဗလီကျောင်းအတွင်းမှာဗုဒ္ဓနေ့နှောင်းပိုင်းဖျားဝတ်ပြုနေကြချိန်မှာအာပြင်းနဲ့ပေါက်ကွဲမှုကြီးဖြစ်သွားခဲ့တာလို့မျက်မြင်သက်သေတွေနဲ့ရဲတပ်ဖွဲ့ကပြောပါလေအာဖဂန်ရေးကျွမ်းကျင်ပြီးတော့ဆူဖီဂိုင်းကွယ်တရားဟောဆရာလေးဖြစ်တဲ့အဲ့ဒီဗုဒ္ဓနဲ့ဝိပုစုတောင်းပွဲကိုဥဆောင်ကျင်းပနေတဲ့ဒီဘာသာရေးခေါင်းဆောင်ဖြစ်တဲ့အမမိုဟာမက်ကာဘူလီလည်းတည်ဆုံနေတယ်မှာပါသွားတယ်လို့ပြောပါတယ်အီတလီခြေဆိုင် Emergency 7 ပရာဟိတအဖွဲ့ကဖွဲ့ထားတဲ့ဒီဆေးရုံရဲ့အဆိုအရပောက်ကွဲတဲ့နေရာကတည်လာတဲ့ဒဏ်ရာရသူ28ယောက်ထဲက2ယောက်တည်ဆုံနေပြီးတော့နောက်တစ်ယောက်ကတော့အရေးပေါ်ကနေမှကွယ်လွန်သွားတယ်လို့ပြောပါတယ်ရှင်
ကတရီညရဲ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အီတန်စင်တို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပွဲချက်တွေကိုစက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟင်ဇာနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တွေ့ဆုံတဲ့သတင်းပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟင်ဇာဟာဒီကနေ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငင်းကြေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ်ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစော်ဝင်းလိုက်ပြောပြပေးပါပါရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာခီးစဉ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာစစ်ကောင်စီငင်းကြေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ
်ဗိုလ်ချုပ်ကြီးရာပြည့်တို့ဦးစီးတဲ့ကျွန်တော်တို့ကအမျိုးသားကံတဲ့ပြည်နယ်တွေနဲ့ကျွန်တော်ငင်းငယ်ကြီးနိုင်အဖွဲ့ပေါ့အဲ့ဒီအဖွဲ့နဲ့တွေ့ကြတယ်လို့ပြပါပါမယ်ကြာ။ဒီကမူသားပြည်စဉ်တိုင်းကိုဒီကိစ္စလို့ပြီးပါကြာ။ငင်းငယ်ကြီးစိတ်ကပါကြာ။ကျွန်တော်အဓိကတော့ EU တွေနဲ့ကျွန်တော်ငင်းငယ်ကြီးလောက်ဆောင်နေမှုဟိုအဓိကထားပဲဆိုရအောင
်။ဒီနေ့တွေ့ဆုံဆွေးနွေးတဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကပြောဆိုဖို့ညှင်းဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့ခီးစဉ်ဟာဒီကနေ့အဆုံးသတ်သွားပြီဖြစ်ပါတယ်။နိုလင်းဟေဇာဟာမြန်မာနိုင်ငံခီးစဉ်မစတင်ခင်နိုင်ငံရေးအဝန်အဝိုင်းကပါဝင်ပတ်သက်သူတွေအရဖက်အဖွဲ့အစည်းတွေနောက်လက်ရှိပဋိပက္ခကြောင့်ထိခိုက်ခံစားနေရတဲ့အတိုင်းအဝိုင်းတွေနဲ့တွေ့ဆုံပြီးမှမြန်မာနိုင်ငံကိုတွားရောက်ခြင်းဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကဩဂုတ15ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့သူမြန်မာနိုင်ငံမှာရောက်ရှိနေစဉ်အတွင်းထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တော့စစ်ကောင်စီကတရားဥပဒေနဲ့ရင်ဆိုင်နေရစေသူတယောက်ဖြစ်တာမို့ဆိုတဲ့အကြောင်းပြချက်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူး။ကုလသမဂ္ဂကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအမြင်သဘောထားကိုမေးတာမှာတော့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်ကတော့ဒီကမ္ဘာကုလသမဂ္ဂအဖွဲ့အစည်းရဲ့သူတွေတည်မှုချုပ်ရအထူးကိုလည်းကျွန်တော်တို့ဒါအစိုးရအနေနဲ့လက်ခံပြုဆောင်ပေးတယ်လက်ခံပြုဆောင်ပေးတဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ဟောနော်မြန်မာနိုင်ငံရဲ့ကုလသမဂ္ဂရဲ့ခြားရဲမှာကျွန်တော်တို့ဒါဆက်သွယ်ဆက်ဆံမှုပေါ့မလေးရကျွန်တော်တို့ပြင်ထုတ်ထားတာဆက်သွယ်ဆက်ဆံမှုဒီနေ့ပတ်သက်ပြီး
သောမြေဆောင်ရွက်ရည်တွေကိုဆက်လို့ဆွေးနွေးနိုင်ကြတယ်လို့မှတ်တော်တယ်။မနေ့ကစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့တွေ့ဆုံချိန်မှာတော့ကုလသမဂ္ဂကရှုတ်ချခဲ့တဲ့မကြသေးခင်တုန်းကဒီမိုကရေစီအရေးလှုပ်ရှားသူတွေကိုကွန်မြူမျိုးနောက်ထပ်မလုပ်ဖို့တောင်ဆန်းစုကြည်ကျမ်းမာရေးကိုစိုးရိမ်နာမှုတွေ့ဆုံခွင့်ပေးဖို့တောင်ဆန်းစုကြည်ရဲ့စစ်ပွားရေးအကြံပေးရှောင်းတန်န ုခံရခံရပြီးဆယ်လနီးပါးအကြာမှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးဒီခီးစဉ်ပထမနေ့မှာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကသူတာဝန်ယူပြီးလပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းပြည်ပခအခြေအနေတွေပိုပြီးဆိုးရွားလာသလိုပဲပေါင်းစုံအကြတဲတွေနေရာအနှံ့ကြီးမားလာတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုဇွန်လအတွင်းအလွတ်တဘောတင်ပြခဲ့ပါတယ်မြန်မာစစ်တပ်ဟာအင်အားအလွန်ကျုံဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရသားတွေအပေါ်မှာအပြင်းထန်တိုက်ခိုက်နေသလိုတိုင်းရင်းသားလူမျိုးစုဒေသအတွင်းလေကြောင်းကဘုံကျဲတိုက်ခိုက်တာတွေအပါအဝင်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းကိုတင်ပြပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာအောင်နဲ့စစ်ကောင်စီရဲ့ရည်တည်ချက်ကိုပြောင်းလဲအောင်တင်းသွင်းနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မျိုးတော့အခက်အခဲတွေကြားမှာမျှော်လင့်ထားတာမျိုးမတွေ့ရပါဘူးမြန်မာနိုင်ငံမှာအကြမ်းဖက်မှုအလုံးချက်ချင်းရတန်းဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုထားကြပါတယ်ခင်ဗျာ
ကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်ဟင်စာနဲ့စစ်ကောင်စီညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေ့ဆုံတဲ့တဲ့ရင်ကိုဇော်ဝင်းလိုက်ပြပြပေးခဲ့တာပါအခုဆက်ပြီးတော့ကြားပြည်နယ်ဘက်မှာလက်နက်ကြီးကြလို့အရဲသားတွေထိခိုက်ဒဏ်ရာရတဲ့တဲ့ရင်ဆက်ပြီးတော့ပြပြပေးပါမယ်ကြားကီရင်နီပြည်နယ်ဒီမော့ဆိုမြို့နယ်အရှိချာထီဖိုးကလိုကျေးရွာအုပ်စုမှာဩဂတ်လ18ရက်မနေ့ညပိုင်းကလက်နက်ကြီးကြလို့အရဲသားပြည်သူ9ဦးထိခိုက်ဒဏ်ရာရရှိတယ်လို့ကီရင်နီလူအခွင့်အရေးအဖွဲ့နဲ့ရွာကန်က VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေအနေနဲ့အခုနောက်ပိုင်းအရဲသားတွေကိုပြစ်မှတ်ထားထိခိုက်လာတာတွေ့ရတယ်လို့ KNI လူခွင့်ရေးအဖွဲ့ကပြောဆိုပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုမတ်စုမောပြောပြပေးပါရှင်
။ကယားပြည်နယ်ဒေသအခေါ်ကယင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အခြေဘက်ချမ်းထီဖိုးကလိုကျေးရွာအုပ်စုကထီဖိုးကလိုကျေးရွာမှာဩဂုတ်လ18ရက်နေ့မနေ့ညတုန်းကလက်နက်ကြီးကြီးကြလို့အရက်သားပြည်သူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရွာကန်နေနဲ့စစ်ဘေးရှောင်နေအပါအဝင်အရက်သားပြည်သူတွေထိခိုက်ဒဏ်ရာရခဲ့တဲ့အခြေအနေကိုတော့ကယင်းနီလူခွေရဲ့အဖွဲ့ဒါရိုက်တာကိုပညာက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။မနေ့ည8နာရီဝန်းကျင်လောက်မှာကျွန်တော်တို့ထီဘကလူတီယာအောက်စုထဲကထီဘကလူရွာပေါ့နော်။အဲဒီရွာထဲကိုလက်နက်ကြီးတော်လုံးကြတယ်။အဲ့တော့ဒါမဲ့လက်နက်ကြီးကဘယ်ကနေပြက်လာမှလားမသိဘူးတခါတည်းကြကွဲတဲ့အတိုင်းပဲကြတော့ပေါ့နော်။ဒီပြစ်ခတ်မှုကြောင့်ကျွန်တော်တို့ဟိုလူနေအိမ်တစ်လုံးနှလုံးပေါ့အနေငယ်တော့ဟိုထိခိုက်သွားတာရှိတယ်။အဲဒီအိမ်ထဲမှာကျွန်တော်နီးဖြာနေတဲ့ကျွန်တော်တို့ရွာခံတွေပေါ့နော်။ရွာခံက4ဦးရဲ့နောက်ပြီးတော့မှစီဘီရှောင်းပေါ့နော်အာဒေါ်မန်ငယ်ကနေပြောင်းလာတဲ့စီဘီရှောင်း3ဦးပေါ့နော်စုစုပေါင်း9ဦးထိခိုက်ဒဏ်ရာရရှိပါတယ
်ထီဖိုးကလိုကျေးရွာဟာတိုက်ပွဲနဲ့စစ်ရေးအရာလှုပ်ရှားမှုမရှိတဲ့ကျေးရွာတွေဖြစ်ပါတယ်ဒါကြောင့်ရွာကန်ပြည်သူတွေနဲ့စစ်ပြေးဒုက္ခသည်တွေလည်းလာရောက်ခိုလုံနေကြတာပါလက်နက်ကြီးကြတာကြောင့်အပြစ်မဲ့အရသာထိခိုက်ဒဏ်ရာရသူ9ဦးအနက်မှာတော့2ဦးကအပြင်းထန်ဒဏ်ရာရရှိထားတယ်လို့ဆိုပါတယ်လက်နက်ကြီးကြတဲ့ထီဖိုးကလိုကျေးရွာတဝိုက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တိုက်ခိုက်ခံရတာလို့ရွာကန်ကအခုလိုပြောပြပါတယ်
။ဟိုຢာထဲမှာစလာတာ။မင်းရတိုက်ဝဲမရှိဘူး။ကြီးခက်တယ်မစားရဘူး။ဟိုခိုင်းဆိုရင်မင်းခင်းရဆိုရင်ကြည့်ပြီးတော့မှညဘက်မှဒီကနန်းထူတာ။ဒါပေမဲ့မင်းညခါကျတော့မင်းခင်းရခါကျတော့ဘာမှတမစားရဘဲနဲ့ညတဲ့အချိန်ကသူကနန်းထူလိုက်တာပဲ
။သူချိန်တော့မလုံချုံတော့ဘူးပေါ့နော်။ဘာလို့ဆိုတော့မင်းလည်းအချိန်ကဆူတဲ့ဆူတော့မချုံတော့ဘူး
။ T-Pol ကလို့ကြည့်ရဟာဒါနဲ့ပါနဲ့ဆူလေးချိန်ထပ်မလဲလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရတာဖြစ်ပါတယ်ဒီလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခံရတာကြောင့်ဒေသခံပြည်သူတွေရဲ့အသက်အန္တရာယ်ဟာစိုးရိမ်စရာဖြစ်နေတာပါပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့တုန်းကလည်းလွိုင်းလင်းလေးမြို့နယ်ဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရက်သားတဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်ဒမောဆိုးမြို့နယ်အရှိတ်ချမ်းမှာလည်းလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီလိုတိုက်ခိုက်ခံရတဲ့နေရာတွေမှာတိုက်ပွဲမရှိဘူးလို့ဒေသခံပြည်သူတွေက VOA ကိုပြောပါတယ် စစ်ကောင်စီတပ်တွေအနေနဲ့အခုနောက်ပိုင်းမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့ပြစ်ခတ်တိုက်ခိုက်လာတာကိုတွေ့ရတယ်လို့ကရင်နီလူခွေအဖွဲ့ကပြောပါတယ်။ဒီဩဂုတ်လနှစ်ပတ်ကျော်အတွင်းမှာပဲဒီမော့ဆိုးမြို့နယ်အရှိချမ်းကျေးရွာတွေဘက်မှာဆိုရင်လက်နက်ကြီးတွေနဲ့၄ချိန်ထပ်မင်းပြစ်ခတ်တိုက်ခိုက်ခဲ့ပြီးအရက်သား၉ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သိရှိနိုင်မှု VOA မြန်မာပိုင်းကစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်။
ကရားပြည်နယ်ဒီမော်ဆိုမြို့နယ်အနီးလက်နက်ကြီးကြားလို့အရက်သား9ဦးထိခိုက်ဒဏ်ရာရခဲ့တဲ့တဲ့မဆူမွန်ပြောပြပေးခဲ့တာပါတဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကတရားဥပဒေစိုးမိုးရေးအခြေအနေကိုလည်းပြောပြပေးချင်ပါတယ်စီရေးတင်မာမှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းဒေသခံတွေအသက်ခံရတာလူရက်ခံရတာတွေနဲ့နေအိမ်တွေဖောက်ထွင်းခံရတာတွေနေစဉ်နဲ့အများရှိလာနေတာပါဒီလိုဖြစ်စဉ်တွေဟာရခိုင်လက်နက်ကိုင်အေးအဖွဲ့တွေရှိနေတဲ့ကျေးလက်ဒေသတွေမှာထပ်စစ်ကောင်စီဌာနတွေအခြေချနေထိုင်တဲ့မြို့ပြတွေမှာအများအဆုံးရှိနေတာကြောင့်ရခိုင်ပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံမှုအပေါ်စိုးရိမ်စရာဖြစ်လာတယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောဆိုကြပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်။ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီကြားစီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံပြည်သူလူထုတွေရဲ့အသက်အိုးအိမ်လုံခြုံမှုတွေတစ်နေ့ထက်တစ်နေ့စိုးရိမ်စရာအခြေအနေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာဒေသခံတွေအသက်ခံရတာနေအိမ်တွေဖောက်ထွင်းခံရတာလူရက်ခံရတာတွေနဲ့ဓားမြတိုက်ခံရတာတွေဒီလအတွင်းခက်ဆစ်စိတ်တွေ့လာပါတယ်ဒီအပိုင်းအတွင်းမှာပဲလုံခြုံရေးတင်းချက်ထားတဲ့စစ်တွေမျိုးစစ်ကောင်စီရုံးပေးကလျှက်စစ်ပစ္စည်းအယောင်းဆိုင်အတွင်းမှာအသက်18နှစ်အရွယ်အမျိုးသမီးဝန်ထမ်းတူဓားတန်ရနဲ့တိတ်ဆုံသွားပေမဲ့ဘယ်သူတက်သွားတယ်ဆိုတာအခုထိမသိရသေးပါဘူးအခုလိုမြို့ပေါ်ရက်ွက်တွေမှာနေကင်းဘက်အသက်ခံရတာနဲ့လူရက်ခံရတာတွေကြောင့်ကိုယ့်အိမ်မှာနေရတော့မလုံခြုံသလိုခံစားရတယ်လို့စစ်တွေမျိုးမှာနေထိုင်တဲ့မခိုင်ခိုင်ဦးကပြောပါတယ
်အခုဖြစ်လာမလားကိုကိုမကိုနေပြီးတော့မလုံရှုံတို့ခံစားရတယ်ဘယ်သူများတကားမှခောင်းမလဲဘောနော်အဲ့လိုမျိုးဖြစ်နေတယ်ခုကဒီစစ်တွေမှာဆိုလဲဆက်တိုက်ဆိုတော့ဘောနော်တင်မှုတိတ်ချင်းတွေရောဒီမှာတိုက်တာတွေရောအကုန်အဲ့လိုမျိုးဖြစ်နေရောဟာနေချင်းကြောက်တာအဲ့လိုမျိုးနေနဲ့မလုံရှုံမှုကိုခံစားရတာဘောနော
်ရခိုင်ပြည်နယ်ရဲ့အုတ်ချုပ်ရည်နဲ့တရားစီရင်ပိုင်းကိုစစ်ကောင်စီကလည်းလှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင် ULAA အဖွဲ့ကလည်းသူတို့ထိန်းချုပ်နယ်မြေတွေမှာအုတ်ချုပ်ရည်နဲ့တရားစီရင်လုပ်ငန်းတွေကိုပြီးခဲ့တဲ့2020ခုနှစ်ကစပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်အထူးသဖြင့်တော့ ULAA အဖွဲ့ရဲ့တရားစီရင်လုပ်ငန်းတွေဟာကျေးလက်ဒေသတွေမှာအတော်များများထိရောက်အောင်လှုပ်ဆောင်နိုင်ပေမဲ့မြို့ပေါ်ရက်ွက်တွေအထိလှုပ်ဆောင်နိုင်တာကိုတော့မတွေ့ရသေးပါဘူးအခုလိုမြို့ပေါ်ရက်ွက်တွေမှာရာဇဝင်မှုတွေများပြားလာတာဟာစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးပျက်စီးနေတာကြောင့်ဖြစ်တယ်လို့လည်းရခိုင်အရေးကျွမ်းကျင်သူဦးဖေတန်းကသုံးသပ်ပါတယ
်။မြို့ပေါ်မှာကြတော့တရားရေးနဲ့ရဲဘက်ဆိုင်ရာကဘာမှမလုပ်နိုင်နဲ့အခြေအနေမျိုးကိုအခွင့်အောင်းယူပြီးတော့ဒီရာဇဝင်မှုကျူးလွန်တဲ့သူတွေကလည်းလှုပ်လာကြတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မို့လို့ပို့ပြီးတော့အတင်းရဲလာတယ်။ဒီအုပ်ချုပ်ရေးဌာနနဲ့ရာဇဝင်ဌာနကအစိုးရဌာနတွေကပြည့်စည်သွားတာမို့လို့ဒီတရားရာဇဝမှုကျွမ်းလာတဲ့လူတွေကပို့ပြီးတော့အတင်းရလာတယ်ပေါ့လုံလာရတယ်စာဝန်နေရာလည်းတနေ့တနေ့ကြက်တက်လာတဲ့အခါမှာဒီကိစ္စတွေကပို့ပြီးဖြစ်လာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်အတွင်းစီရေးတင်းမာမှုတွေအပြင်အာနာသိမ့်ပြီးနောက်ပိုင်းကုံစင်းနှုံးတွေအစမတန်မြင့်တက်လာနေတာတွေပြည်တွင်းအလောက်ကန်အခွင့်လန်းရှားပါတာတွေဒေသခံတွေရဲ့စာဝန်နေရေးအကြက်တွဲတွေကြောင့်အခုလိုရာဇဝမှုတွေများပြားလာတာဖြစ်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်ရခိုင်ပြည်နယ်တွင်ဒေသခံတွေရဲ့အသက်အိုးအိမ်စီးဆင်းတွေချိန်ချောက်ခံလာတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီအနေနဲ့တစုံတရာလှုပ်ဆောင်ပေးတာမတွေ့ရတာကြောင့်ပိုဆိုးရိမ်နေရတယ်လို့စစ်တွေဒေသခံမခခင်ဦးကပြောပါတယ
်။စစ်တွေရဲ့ဖက်ကလည်းအစိုးရဖက်ကလည်းဒါနဲ့ပတ်သက်ပြီးတခုမှအမျိုးပြောတာမရှိဘူး။တောင်းခံပြီးတော့ဗားတယ်လုံနေလို့ဆိုရဲပါ။တခုမှမသိရဘူးပေါ့နော်။ဆိုတော့ဒီဖက်မှာကဒီလိုရှိုးရိမ်ကတော်တော်လေးစိုးရိမ်ရတယ်ပေါ့နော်။ကိုယ့်နဲ့ကိုနေတာဘယ်လိုလဲမသိဘူး။ဒါရန်ကြောက်စရာကောင်းနေတဲ့အနေထားဖြစ်နေတယ်စစ်တွေကစစ်တွေလို့မဟုတ်ဘူးတခြားမျိုးတွေမှာလည်းအမျိုးဒီကျင်းများတိုက်တဲ့တွေပါလေရှိရဆိုတော့ဒီဖက်လုံရှင်ရဲ့အချိန်တွေကရန်စိုးရတဲ့အချိန်တွေဖြစ်နေတယ
်ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေရှိသလိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရတာတွေအမည်မသိသူတွေရဲ့တပ်ဖြတ်တာတွေနဲ့မြေမြုပ်မှိုင်းပောက်ကွဲမှုတွေကြောင့်တိဆုံးတန်ရတာတွေနဲ့လည်းရင်ဆိုင်နေကြပါတယ်အခုလိုရခိုင်ပြည်ဒေသခံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့အကြက်တဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ဆောင်လွှဲချက်တွေကိုမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး
ရခိုင်ပြည်နယ်ဘက်မှာတရားဥပဒေစိုးမိုးရေးဆုပ်ယူလာတဲ့အကြောင်းကိုစံကြောပြောပြပေးခဲ့တာပါအခုတခါတော့ပြည်နယ်နဲ့တိုင်းနေရာတော်တော်များများမှာမိုးများပြီးရေကြီးမှုတွေဖြစ်ပေါ်နိုင်တဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ပြည်နယ်နဲ့တိုင်းနေရာတော်တော်များများမှာမိုးများတာရဲ့နောက်ဆက်တွဲရေကြီးရေလျှော်တာတွေဒီရက်ပိုင်းနဲ့ဇက်တိုက်ဖြစ်နိုင်တာကြောင့်တဘာဝဘေးသတိရှိကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်တချို့နေရာတွေမှာမိုးများပြီးနေရင်တွေထဲရေနှင်းမြုပ်တာတွေရှိခဲ့လို့ကေဇေးရီအဖွဲ့တွေကဘေးလွတ်ရာစီရွှေ့ပြောင်းပြီးစားတောက်ရေးအတွက်ကူညီရတယ်လည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူတွေကပြောပြမှာပါရှင်
။မြန်မာနိုင်ငံနေရာတော်များများပါမိုးကြီးလေပြင်းတာတွေရဲ့နောက်ဆက်တွဲရေကြီးရှန်တာတွေဒီရက်ပိုင်းနဲ့ကြုံခဲ့ရပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလီအားကောင်းနေပြီးနောက်နေတွေအထိမိုးများနိုင်တဲ့အခြေအနေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်
။ထူးခြားမှုတွေသာအခြေအနေလေးတွေပကြာခဏဖြစ်နေတဲ့ဟာလေးရှိတယ်ဆိုတော့ဒီရပိုင်းတော့ဒါထူးထရီပြုဖို့ထူးထရီပြုဖို့ဆိုတာတော့အဓိကအပြင်တော့မိုးများပြီးရေကြီးရေရှမ်းမှုတွေဖြစ်တာလို့ဒီလိုတောင်းလိုတာပေါ့ဒါလေးတွေသတိထားရဖို့ပေါ့နော်ကျူတင်ထရီပြုရမှာတော့ဒီရပိုင်းမှာတော့ကင်နာပင်လောမှာလဲဒါလောတယ်တော့လေပြားနေရအောင်ပေါ့ဖြစ်နေတာရှိတယ်နောက်လက်ပတ်လောက်ဆိုရင်တော့မုန်တိုင်းငယ်ဖြစ်မယ်သူကြောင့်ပုံတုံတွေအားကောင်းပြီးတော့ကန်လန်းဒေတာတွေမိုးများတဲ့အခြေအနေတွေရှိတယ်ဒါတွေသတိပြုအောင်ပေါ့နော်ကန်လန်းဒေတာဆိုတော့ရခိုင်ပြည်နယ်တို့ရာဝတီဒေတာကြီးတို့ရန်ကုန်တို့ပဲခူးတို့နောက်ဒီဘက်ကမော်ကယင်တနင်္သာရီပေါ့နေမှာမိုးများတဲ့အခြေအနေလေးတွေဒီလိုဒါတွေဒီရပိုင်းမှာသတိပြုအောင်နော
်ရန်ကုန်အရာဝတီတနင်္သာရီရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနောက်နှစ်ရက်အထိမိုးပို့ပြီးတော့များနိုင်သေးတယ်လို့ပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ဩဂတ်လ15ရက်ပြီးခဲ့တဲ့တနင်္လာနေ့ညကစပြီးတော့ပုံမှန်ထက်မိုးပို့များတဲ့အခြေအနေကြောင့်အနိုင်ပိုင်းရက်ွက်တွေမှာရေနှစ်မြုပ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေဟာမိုးများတိုင်းမှာရေမြုပ်နေကြနေရာတွေဖြစ်ပေမဲ့လို့အခုလိုမိုးဆက်တိုက်ရွာတဲ့အချိန်မှာအတော်လေးဆိုးသွားခဲ့တယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ရေနှစ်မြုပ်တဲ့နေရာတွေမှာဩဂတ်လ18ရက်ဒီနေ့ကစပြီးတော့ရေပြန်ကျသွားပေမဲ့လို့ချက်ပြုတ်စားတောက်ရေးခက်ခဲနေလို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ပေးနေတယ်လို့ကူညီပေးနေသူတူက VUE ကိုပြောပါတယ
်။တချို့ဆိုလို့ရှိရင်အိမ်ထဲမြုပ်တဲ့ခါကျတော့ရေလို့ရဘူးဒီကယ်ဆယ်ရေးအဖွဲ့တွေကနေပြီးတော့ထွေးပြောင်းပေးရတာလည်းရှိပါတယ်เนาะတချို့ကျမှလည်းနေမှာပဲနေပြီးတော့ငိုကြတဲ့ချိန်ကြီးစောက်တဲ့အနေထားလည်းဖြစ်ခဲ့တာပေါ့နော်။ကယ်ဆယ်ရေးစခန်းရဲ့လို့တော့ဖွင့်သွားတဲ့အနေထားတော့မရှိပါဘူးเนาะ။ဒါပေမဲ့တော်တော်များများကျတော့အဲ့ဒီမြုပ်တဲ့ဒီရက်ကွက်တွေကနေအိမ်တွေမှာပဲဟိုတည်ထောင်ရတဲ့ခါကျတော့သူတို့ခက်ခဲဖြစ်သွားတာတော့ကျွန်တော်အဓိကချက်ပြုတ်စားတော့ရေးခက်ခဲလေးဖြစ်သွားတော့ပေါ့မိုးရွာတဲ့ခါကျတော့အပြင်ထွက်ပြီးတော့စနေစီတွေဝင်ရလက်ခက်တယ်တော်တော်များများလဲဟိုမြုပ်သွားတဲ့အနေအထားဆိုတော့အိမ်ရောနေတဲ့ခါကျတော့ချက်ပြုတ်စားတော့အဆင်မပြေတဲ့အနေအထားဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီသမင်းတို့တွေလိုက်ပြီးတော့ဝေငှလိုတန်းရတဲ့အခြေအနေလေးဖြစ်ခဲ့တော့ပေါ့
မွန်ပြည်နယ်မှာ2018နဲ့2019ခုနှစ်တွေတုန်းကလည်းနှစ်နှစ်ဆက်တိုက်မိုးကြီးရေရှမ်းတဲ့အခြေအနေကိုစိုးစိုးဝါးဝါးကြုံခဲ့ရပူပါတယ်အခု2022ခုနှစ်မှာလည်းအဲ့ဒီစိုးဝါးခဲ့တဲ့နှစ်တွေအတိုင်းမိုးများပြီးရေကြီးတာချင်းတူပေမဲ့လို့ကျိုးတင်ပြင်ဆင်နိုင်ခဲ့တာကြောင့်ထင်သလောက်တော့ဒုက္ခမရောက်ခဲ့ဘူးလို့ကုညီပေးသူတွေကပြောပါတယ်။နောက်နှစ်တွင်မှလည်းဒီလိုသဘာဝဘေးအန္တရာယ်ဆက်ပြီးကြုံတွေ့လာနိုင်သလားဆိုတာသေချာမသိနိုင်ပေမဲ့ဒီအခြေအနေတွေကိုနမူနာယူပြီးပြင်ဆင်ထားဖို့ကိုလည်းကုညီပေးနေသူတူကအကြံပြုထားပါတယ
်။ဘူတင်ရောက်ပြီးဆိုတာနဲ့ဒီသဘာဝဘေးကကျွန်တော်တို့မုံကြီးနေတဲ့ကပြင်ပြင်နဲ့ပတ်လည်တော့ဒီသဘာဝဘေးမှာဆိုအနည်းငယ်ဆိုးဆိုးရွားခံစားရတဲ့အနေအထားလေးတွေကဖြစ်နေတာပေါ့နော်။အဲ့လိုအနေအထားလေးဖြစ်လာတဲ့အခါကျတော့အခုတွေ့ကြုံရတဲ့အတွေ့အကြုံတွေကိုဟိုတော့အားကြမ်းမရှင်းတော့နော်ဟိုဟိုအဆင်ပြေတော့ဘာကြောင့်လဲဆိုတော့ဒီအချိန်မှာကေတရေးဖွဲ့လက်လူမဲ့လူတွေကိုပဲအများကြီးတဲ့မမျော်လင့်တင်ဘူးပေါ့နော်မမျော်လင့်ကြဘူးလို့တော့ဘာဖြစ်လို့လဲဆိုတော့အခါကျတော့ဒီအချိန်ကလည်းကျွန်တော်တို့အရင်လူတိုင်းလူတိုင်းစီးပွားရေးအားလုံးတွေဆိုတော့အကုန်လုံးအပတ်မှာနှိမ့်ချနှိမ့်ပါပြီးဆိုးရွားတဲ့အနေအထားတွေဖြစ်နေတဲ့အခါကျတော့ဒီလိုဒီမျိုးနောက်ကြုံလာတဲ့အခါကျလို့ရှိရင်အကိုစီကုံကဒီလိုနောက်ပြင်းပြင်းထန်ထန်လေးထုတ်ပြင်မယ်လောက်ရရှိတာလေးလုပ်မယ်ပြင်းနေတာလည်းပြင်းနေတာလည်းဆိုလို့ရှိရင်တော့တဘာဝပြအလေခံစားရမှုကိုနည်းနည်းရှင်းချပြီးတော့ဆင်ပြေနိုင်မယ်လို့တော့ထင်ပါတော့အဲ့လိုပဲကျွန်တော်အကြံပြုချင်ပါတယ်ညာ
ရခိုင်ပြည်နယ်တန်တွဲမြို့နယ်ကျိတ်တော်ရက်ကွက်မှာလည်းဒီကနေ့မနေ့အစောပိုင်းတုန်းကလူပြင်းတိုက်ခတ်ပြီးနေအိမ်နှလုံးနဲ့ဆက်လီတစည်းပျက်စီးသွားတယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြပါတယ်ဒါပြင်ရခိုင်ပြည်နယ်အတွင်းကရေကြောင်းခီးစင်တွေကိုလည်းရာသီဥတုအခြေအနေကြောင့်ယာယီရန်နာချပါတယ်လူပြင်းအားနဲ့ရက်ဝင်းရဲ့အချိန်ကြောင့်ပြည်နယ်နဲ့တိုင်းနယ်အတော်များများမှာမိုးကြီးပြီးတော့လေပြင်းတိုက်ခတ်တာရေကြီးတာနဲ့မြေပြိုတာလို့တဘာဝဘေးအန္တရာယ်တွေဖြစ်နိုင်တာကြောင့်သတိထားကြဖို့မိုးစလဌာနကသတိပေးချပါရရှင်
ပြည်နယ်တိုင်းနေရာတော်တော်များများမှာမိုးများရေကြီးမှုတွေဖြစ်ပေါ်နိုင်တဲ့အကြောင်းမက်ခင်ပြတွေကပြောပြပေးခဲ့တာပါ။ကြာသပတေးနေ့ညရဲ့သတင်းပြပွဲချက်တွေကတော့ဒီလောက်ပါပဲ။ဗီဒီယိုကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းညဝက်မှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link site မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့ဂျာတာပိနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9383နဲ့9383 line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဂျာတာပိနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့မြန်မာပြည်တွင်းစစ်အခြေအနေအကြောင်းနားဆင်ရမှာပါ။ပြည်တွင်းစစ်မှာအောင်ပွဲခံနိုင်မှုအတွက်လူအင်အားရောလက်နက်အင်အားပါလိုအပ်ပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရရှင
်။လူလိုက်ရရပြီးမကြမ်းပြီးဖြစ်ပေါ်တဲ့ပြည်တွင်းစစ်ဟာယနေ့အထိတောက်လောင်နေစေလို့ပြောနိုင်ပါတယ်။ခေတ္တခဏအပြစ်ရချိန်ကလွဲလို့ပြည်내အချို့မှာတိုက်ပွဲဖြစ်နေကြပါတယ်။2021ຫນွေဦးတော်လှန်ရေးဖြစ်ပွားတဲ့အခါပြည်တွင်းစစ်အရှိန်အဟုန်ကပြင်းထန်လာပြန်ပါတယ်။အာဏာသိမ်းစစ်ကောင်စီစန့်ကျင်ရေးလက်နက်ကင်လှုပ်ရှားမှုများပြားလာတဲ့အလျောက်ဘယ်ဘက်ကအားသာတယ်ဘယ်ဘက်ကအားနည်းတယ်စသဖြင့်သုံးသပ်လာကြပါတယ်။တရင်တပါးတို့အေးအေးယူခံနေရပြီးသတင်းလွတ်လပ်မှုမရှိလို့ခမရခက်ခဲတယ်လို့လည်းပြောကြပါတယ်နိုင်ငံတကာစာနယ်ဇင်းတွေမှာလေ့လာသူအမျိုးမျိုးကအမျိုးမျိုးထင်ကြီးပေးကြပါတယ် VOA စောင်းပါရှင်ဇွန်ဘာပီတာကတော့မိုးတွင်းမှာစစ်ကောင်စီရဲ့ရန်တရားတွေတဲယူပို့ဆောင်မှုခက်ခဲတာဟာ PDF ပြည်သူ့ကာကွယ်ရေးတပ်တွေအတွက်အခွင့်ကောင်းပဲလို့ဇွန်လ9ရက်နေ့ကသုံးသပ်ပါတယ်ဝိုင်းရင်တုတေတီအန်တိုနီဒေးဗစ်ကလည်း PDF တပ်ဖွဲ့တွေဟာသူတို့နေရာကိုထိန်းချုပ်ထားနိုင်ပြီဖြစ်လို့ပိုပြီးအခြေခံလာတဲ့သဘောလို့ဆိုပါတယ်
။ဒါပေမဲ့လည်းတရုတ်နဲ့ BNN ပြည်တွင်းစစ်ကိုသင်ခန်းစာယူဖို့လဲအန်တိုနီဒေးဗစ်ကတင်ပြထားပါတယ်။ကျေးလက်ပြောင်ကြားဘဝကနေအောင်ဝဲခံဖို့အဆင့်3ဆင့်ကျော်ဖြတ်ရမယ်လို့ဆိုပါတယ်။ပထမအဆင့်မှာပြောင်ကြားတက်တွေဟာကြီးထွားလာပါတယ်။ဒုတိယအဆင့်ကပြည်သူပြောင်ကြားနဲ့စစ်ကောင်စီအင်အားပြိုင်ကြတဲ့လိခဲတဲတဲ့အခြေအနေဖြစ်ပါတယ်။တတိယနဲ့နောက်ဆုံးအဆင့်မှာပျောက်ကြားဘဝကနေပုံမှန်တက်အဖြစ်အသွင်ကူးပြောင်းသွားပြီးအချက်ချာကျတဲ့နေရာတွေကိုထိန်းချုပ်လာနိုင်ပါတယ်ဒီလိုအဆင့်သုံးဆင့်ပြောင်းလဲသွားပုံဟာအချိန်လေးကိုလိုက်ပြီးရောထွေးသွားတာမျိုးလည်းရှိတယ်လို့ဆိုပါတယ်အချိန်အကြဆုံးကတော့သူမသားကိုမသားလိခဲတဲလဲဖြစ်နေတဲ့ဒုတိယအဆင့်ဖြစ်ပါတယ်တတိယအဆင့်မှာတော်လှန်ရေးအသာရပြီးအောင်ဝဲခံဖို့အချိန်အတိုဆုံးကာလဖြစ်ပြီးတစ်နှစ်လောက်သာကြာနိုင်တယ်လို့ဆိုထားပါတယ်
ပြည်တွင်းစစ်ဟာလက်ခဲတင်းလင်းကာလကိုရောက်နေပုံရပေမဲ့ဘယ်လောက်ကြာမယ်ဆိုတာကိုတော့ခမားရခက်ခဲတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ်စစ်ကောင်စီတပ်မှလူအင်အားပြဿနာရှိနေပေမဲ့လက်နက်အင်အားနဲ့ဖွဲ့စည်းမှုရှိနေပါလိမ့်တယ်တွန်လိုင်းရဲ့တပ်ဖွဲ့တွေဟာလက်နက်အင်အားနဲ့ဖွဲ့စည်းမှုမှာအားကောင်းအောင်ကြိုးပမ်းနေရဆဲဖြစ်ပါတယ်ဒီနေရာမှာတရင်ကချင်ကရားနဲ့ချင်းစတဲ့တိုင်းသားတပ်တွေအရေးပါလာပါတယ်သူတို့နဲ့ PDF တပ်တွေပူးပေါင်းဆောင်ရွက်လာရင်လက်ခဲတင်းလင်းကာလဟာလည်းတူတောင်းသွားနိုင်ပါတယ်။ဒီကြားထဲမှာအရင်ကလိုအပြစ်အခက်ရစဲရေးလှုပ်လာရင်တော့ပြည်တွင်းစစ်ကာလပြားရှည်သွားနိုင်ပါတယ်တဲ့
။ CSIS အဖွဲ့ကဝိုင်းရင်သူတွေသည် မိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဆက်လက်ရပ်တည်နိုင်အောင်မနှဲကြိုးပမ်းနေရတယ်လို့ဆိုပါတယ်။တော်လှန်ရေးတပ်တွေလက်နက်အင်အားနဲ့စီးလုံးမှုအင်အားကောင်းဖို့လိုတယ်လို့ရဲမျိုးဟင်းနဲ့လူကတ်စ်မေယာကယူဆပါတယ်။ဒါပေမဲ့စာနယ်ဇင်းအမျိုးမျိုးမှာအမြင်အမျိုးမျိုးကိုတွေ့နိုင်ပါတယ်။တော်လှန်ရေးအောင်ပွဲခံတော့မယ်လို့လူမှုကွန်ရက်တွေမှာရေးသားကြတာကိုကြည်ပြီးစိတ်ကူးနဲ့ကြည်နူးနေမဲ့အန်ဒီရဲကိုကြုံတွေ့နိုင်တယ်လို့ Economist စာဆောင်ကသုံးသပ်ပါတယ်။တော်လိုင်းရေးတပ်ဖွဲ့အများအပြားပေါ်ပေါက်နေပြီးမြို့နယ်တစ်ခုတည်းမှာတပ်ဖွဲ့10ဖွဲ့ကျော်ရှိနေပါတယ်။ဒါပေမဲ့လက်နက်ခဲယံရှားပါတော်မှုပျောက်ကြားခြုံခိုတိုက်ပွဲနဲ့လုံခြံတပ်ဖြတ်တာလောက်သာလုံနိုင်ကြပါတယ်တဲ့။တပ်ဖွဲ့လေးတွေတိုင်းပြည်နေရာအနှံ့အပြားမှာတိုက်ခိုက်နေတာကိုသတင်းရယူဖို့အခက်အခဲရှိနေပါတယ
်။သတင်းယူတာကိုပြစ်မှုအဖြစ်မြင်နေလို့တိုက်ပွဲသတင်းကိုသီးခြားအတည်ပြုနိုင်မှုအလွန်ခက်ခဲပါတယ်။သက်ဆိုင်ရာအစိုးရဌာနကိုဖိဆက်မေးတော့လေမပြေနိုင်တာကများပါတယ် PDF အင်အားခမရမှာလည်းအမျိုးမျိုးဖြစ်နေပါတယ် PDF အင်အားတသိန်းလောက်ရှိပြီး40ရာခိုင်နှုန်းမှာလက်နက်ရှိတယ်လို့ War on the Rocks စာဆောင်မှာဖော်ပြပါတယ် Anthony Davis ကတော့အင်အား9000နဲ့တသိန်းကျားမှာရှိနိုင်ပြီး20ရာခိုင်နှုန်းလောက်သာလက်နက်ခြင်နိုင်တယ်လို့ဆိုပါတယ်ဘန်ဒါရေးစီးမှာကုညီမှု NUG ကိုယ်စားလှယ်တွေဥရောပမှာမြစ်တာရက်ခံတာပါလေပခုံးထမ်းပြစ်လို့ရတဲ့စတင်ဂါလို့ဒုံးကြီးတရာလောက်နဲ့စစ်သုံး M4 မောင်းမြန်တနတ်တွေအလုံးအလောက်ရရင်အောင်ပွဲခံနိုင်မယ်လို့တော်လိုင်းဘက်ကခမနာကိုဒေါ်လာသန်းတထောင်မကျော်ဘူးလို့မိုက်ကယ်မာတင်ကဆိုပါတယ်ဒီမိုကရေစီအတွက်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေကိုကူညီရမယ်လို့2020 NDAA အုပ်ပဒေမှာဖော်ပြထားပေမဲ့ဘိုင်ဒန်အစိုးရမှာဆက်လက်နဲ့ကူညီဖို့အစီအစဉ်မရှိတဲ့အတွက်ပြည်တွင်းစီရေရှည်ဖြစ်ဖို့သာအလားအလာရှိနေပါတယ်ခင်ဗျာ
ဝမ်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လည်းဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုမတင်ဆက်ပေးခင်မှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလကုခန်းအကောင်းမှုဘလို့အာဟာရဓာတ်တွေလိုအပ်ပါတယ်လဲဒီအကြောင်းပြပြထားပါဗျ။ကိုဗစ်နဲ့တုတ်ကွေးဖြစ်နေချိန်ကုခန်းအကောင်းမှုအာဟာရဓာတ်လိုအားလုံးကိုမျှတပြည့်စုံအောင်ရွေးချယ်တာအပြင်စနစ်တကျပြင်ဆင်ချက်ပြုတ်ဖို့လည်းလိုတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။ဘလို့အာဟာရဓာတ်ဆိုင်ရာအစားအစာတွေကိုရွေးပြီးရှိပြီးသားအာဟာရမပြတ်စည်းစေပဲအာဟာရဓာတ်အပြည့်ရနိုင်အောင်ဘလို့ပုံစံမျိုးချက်ပြုတ်စားသုံးသင့်ပါတယ်ဒီအကြောင်းနယူးယောက်ခေါနောလ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပေါင်မောက်ခဒေါက်တာခင်မချူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
် Okay ပေါင်မောက်ခဒေါက်တာခင်မချူခင်ဗျာကိုဗစ်ကာလကိုခံအားကောင်းဖို့ပေါ့နော်စားသုံးသင့်ဖို့ကိုပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဘလို့ထိရောက်ပုံနဲ့အသားဓာတ်နဲ့ဟင်းသီးရွက်တွေကိုပြောခဲ့ပါတယ်ဆင်မကြီးဒီတစ်ပတ်တော့တခြားဓာတ်တွေအကြောင်းဆက်မပြောခင်မှာဒီပြီးခဲ့တဲ့အပတ်ကအသေးစိတ်မပြောပြခဲ့တဲ့အစိအစံတွေရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆင်မကြီး
ကျမတို့အစိတွေအစံတွေလို့ပြောတယ်ကျမတို့မြန်မာပြည်မှာရှိပါတယ်ဖယုံစေးရှိမယ်နေကြာစေးရှိမယ်ဒီဝေါ်နတ်လို့ပြောတဲ့တကြာစေးရှိမယ်ခက်ရှူးနတ်လို့ပြောတဲ့ဒီဟိုစေးရှိမယ်အနနတ်စေးရှိမယ်ဘန္နာစေးရှိမယ်ဆိုဒီကောင်လေးရနေလေအသားဓာတ်အများကြီးရတယ်အသားဓာတ်အပြင်ခန္ဓာကိုယ်ရဲ့နှလုံးကိုကျန်းမာစေမယ် Omega 3 Fatty Acid လိုမျိုးလည်းအစိတွေအစံတွေစာရင်ရမယ်ပေါ့နောက်တစ်ခုပိုအရေးကြီးတာကအခုကျမတို့မြန်မာပြည်ကဒီစီထွက်သီးနှံနဲ့တယ်လို့ရှိရင်လုံလောက်အောင်မထုတ်ပေးနိုင်အောင်ပြပအစီအဝဲဝဲသုံးနေရတယ်အဲ့တော့အခုလိုမျိုးအကြက်ဒိတ်ကြီးနဲ့ပြိပခါတွေနဲ့ကြုံတွေ့နေရတဲ့အချိန်မှာနိုင်ငံခြားကတင်တဲ့စီးဆိုတာအရန်ကို quality မကောင်းတာတောင်မှလက်လန်းမိဖို့ကတော်တော်ဈေးကြီးသွားပြီအဲ့တော့ကျမတို့မြန်မာလူမျိုးကလည်းဟင်းဆိုရင်စီလေးအိုင်းဒီမှာစားတတ်တာအဲဟင်းအောင်ရိုးရိုးမဟုတ်ကြော်ပြီးတော့ပြန်နှက်တဲ့ဟင်းမျိုးလေးတို့ချက်ပြီးစားတတ်ကြတာဆိုတော့ခက်တော့ခက်သားပေါ့နော်အဲ့တော့ဒီလိုအရေးသွေးမကောင်းတဲ့စီတွေကြောင့်လည်းမလိုလားအပ်တဲ့ရောဂါတွေကဖြစ်စေတယ်အဲ့တော့အဓိကကစီစားကို shown and yashobido, Sisuajima Bure, a seat and video, seat sabono, pinch in our seat and video, town video, Tejo Mesui, Caesar, Yon and Mia Yopio, Jama in New York, Sadaya, Yakwame.
Okay, now people do that higher tail, Sama.
Gazita Bono, Gazita Maro, Jamaru, Tanin Sajare, Pamosame, Jasan Same, Kaswesame, Eddie, Aluri Sajare, Kazundi Sajare, Balobin Same, so Diani, Jamarua Gazita Yare. And Gazita, but the video, Jamaru Mimar, you are, Chute.
Okay. Now to Jibare Haya Takayo.
Haya Chamule Ma, Gazida, ye, Sida, ye, Bada, yes, or Nabio, yebo. Now that Jan and Nakuaro, vitamins and minerals table. I don't deal vitamin E and Z to you, Chimaruku Moya di Mapore, a deity and Nanyu, the Danyanzo Bono, a Wayang de Moya, say, Nia Kaya, the Nidam Yumajua, Quia let the can, Zigua Majana, and you wear video, Hayao, so on, meow, still music. Dido Hindi, you with his side in Yans, so I've your.
Okay. Now you are the Chatoya Madrita
Tina Sidila Semai. Eh, no, Bian Nuire. I know it, Chimale, Divajamania, Mibuina TV, the Kabian Bioletu. A Hayaga, Gondre going, Bama Bumishio. ဟာရမဆုံးရှုံးပါလို့စိန်ကျော်လေးပဲကြုံမယ်ဆိုရင်မိဖို့မှာ၅မိနစ်8မိနစ်ဆိုတာအများဆုံးအဲ့ချက်ပေါ်ပြီးတဲ့ဦးလေးနဲ့မလှည့်ရအောင်ချင်းညို့ထက်မယ်ဆိုရင်ပုံပွဲဇူးမှဒါလေးကိုခတ်ပြီးတောက်တာမျိုးမှာဟာရကအပြည့်ရအောင်အဲ့တော့ညီမတို့မပြတ်မတောက်ခင်မှာရေဆေးမယ်ဖြတ်တောက်ပြီးဘယ်တော့ခါမှာရေဆေးပြီးညှစ်ချလာမလို့ပါနဲ့နောက်တစ်ခုရောပြီးချက်တဲ့ဟာလေးဝတ်သားကြိုက်တဲ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမရဲ့ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေကြာတာရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့ရောကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကရွာတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အသက်နှစ်နှစ်အရွယ်ကလေးတစ်ယောက်သေဆုံးပြီးတော့ဒေသခံ9ယောက်ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်မှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ NCA ပြက်ပြဲသွားပြီလို့ KNU ကပြောဆိုနေပေမဲ့တရားဝင်စာထုတ်ပြန်ပြောဆိုမှုမရှိခြင်းကလူလူကိုလိန်ညာနေတာဖြစ်တယ်လို့ဗိုလ်ချုပ်စောနေတာပုံများကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့ပေါ်ကရဲစခန်းတစ်ခုကိုစစ်အာဏာရှင်ဆန့်ကျင်တော်လှန်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကကျေးရွာဘက်ကိုလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်နနစ်အရွယ်ကလေးငယ်တယောက်သေဆုံးပြီးဒေသခံ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ15ရက်နေ့မနက်10:00ဝန်းကျင်လောက်မှာကော့ကရိတ်မြို့ပေါ်ကခရိုင်နဲ့မြို့နယ်ရဲစခန်းတိုက်ခိုက်ခံရပြီးရဲမှူးတယောက်အပါအဝင်12ယောက်ထိခိုက်သေဆုံးမှုရှိခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလူထုတွေနေထိုင်တဲ့ကျေးရွာဘက်ကိုရန်တမ်းပစ်ခတ်တာလည်းဖြစ်ပါတယ်စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တဲ့အပြင်လေရင်တွေနဲ့ကင်းထောက်မှုတွေလည်းရှိနေတာကြောင့်ကော့ကရိတ်မြို့တောင်ပိုင်းနဲ့မြောက်ပိုင်းကကျေးရွာတချို့ကလူထုတွေတိမ်းရှောင်နေကြရပါတယ
်ရှမ်းပြည်မြောက်ပိုင်းပန်ဆိုင်မြို့မှာတော့တရက်အတွင်းပစ်ခတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ခိုက်တိုက်ဆုံမှုတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ15ရက်နေ့မနက်7:00ဝန်းကျင်မှာညီနောင်မဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရခိုင်တပ်တော် AA ကူကန်တပ်မတော် MNDA တို့ကပန်ဆိုင်မြို့ကနေဖျက်သွားချိန်ပန်ဆိုင်မြို့အခြေဆိုင်ကောင်းမှုတပ်ကစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီနေ့ည9:00လောက်မှာလဲပန်ဆိုင်မြို့ရှိလောင်းကစားနယ်မြေဘက်ကပစ်ခတ်တံတွေကျဲလောင်စွာထွက်ပေါ်လာပြီးတိုက်ခိုက်တိုက်ဆုံမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကဆိုပါတယ်
တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလမ်းတွေပိတ်ထားတဲ့အတွက်ပိတ်မိနေတဲ့ရန်ကုန်ကနေဘင်္ဂလားဒေ့ရှ်ကိုပို့ဖို့ယူလာတဲ့ငါးတွေတင်ထားတဲ့ကားတွေကိုမပုတ်မတိုးရအောင်အချိန်မီမောင်တော်မြို့နယ်နေဆက်ကုံတွေရေစုံကိုရောက်အောင်ကူညီပေးဖို့အောက်ကုလ16ရက်နေ့မှာကုံတွေတွေကစာရေးတောင်းဆိုလိုက်ကြပါတယ်ရန်ကုန်ကနေအခုပိတ်မိနေတဲ့အချိန်ထိဆိုရင်တပတ်နီးပါးကြာနေပြီဖြစ်တဲ့အတွက်ငါးတွေပျက်စီးသွားကုန်ရင်ကုံတွေတွေအများကြီးနစ်နာနိုင်တယ်လို့မောင်တော်ခရိုင်ငါးလုံငန်းဦးစီးဌာနမြို့နယ်နေဆက်ကုံတွေအသင်းနဲ့ပြည်내ကုန်တယ်ကြီးများအသင်းတို့စာရေးတောင်းဆိုရမှာပါဝင်တဲ့ကုန်တယ်တယောက်ကပြောပါရယ်ဩဂုတ်လ23ရက်နေ့ကရခိုင်ပြည်နယ်ရတိတောင်နဲ့မောင်တော်မြို့နယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ကစစ်တွေရေချမ်းပြင်ကရုတ်စိတ်နဲ့အငူမော်မောင်တော်လမ်းတွေကိုအကန့်အသတ်မရှိပိတ်ထားတာဖြစ်ပါရယ်
ချင်းပြည်နယ်တိရိမ်မြို့နယ်ဟိုင်မော်ရွာတိကစေကျော်တဲ့အရွယ်မောင်နှမကိုစစ်တပ်ကတပ်ဖြတ်ပြီးတောတွင်းတနေရာမှာအလောင်းကိုမြုပ်ထားခဲ့ကြတယ်လို့သိရပါတယ်။အသက်ခံရသူနှစ်ယောက်ကိုဩဂုတ်လ14ရက်နေ့ကစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးဩဂုတ်လ16ရက်နေ့မနေ့ပိုင်းမှာဟိုင်မော်ရွာနဲ့ရီခေါ်သားမြို့သွားတဲ့လမ်းဘေးတနေရာမှာမြုပ်နှံထားတဲ့အလောင်းတွေကိုတွေ့ရှိခဲ့ကြတာလို့ဒေသခံတယောက်ကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်အမှတ်2ဂုံသွေးစခန်းရီခေါ်သားမြို့အနီးမှာရှိတဲ့ဟိုင်မော်ရွာတိထဲကိုစစ် ောင်စီတပ်ဖွဲ့ကဩဂုတ်လ14ရက်နေ့မှာဝင်ရောက်ပြီးလူနေအိမ်15လုံးကိုမီးရှို့ဖျက်ဆီးခဲ့ကြသလိုရွာသားတချို့ကိုလည်းဖမ်းဆီးပြီးပြန်လွှတ်ပေးခဲ့ပေမဲ့သူတို့နှစ်ဦးကတော့ဆက်လက်ဖမ်းဆီးပြီးတပ်ဖြတ်သွားခဲ့တာဖြစ်ပါတယ
်။မွန်ပြည်နယ်တိန်စရက်မြို့ကနေကြိုက်ထုံမြို့ကိုဩဂုတ်လ15ရက်နေ့ကကားနဲ့အချုပ်သားတယောက်ကိုသွားပို့တဲ့ရဲတပ်ဖွဲ့ဝင်3ယောက်ပြစ်ခတ်တိုက်ခိုက်ခံခဲ့ရပြီး၄ယောက်သေဆုံးအချုပ်သားကပြင်းထန်ဒဏ်ရာတွေရရှိထားပြီးစိုးရိမ်ရတယ်လို့သိရပါဗျ။ကားပေါ်မှာပါလာတဲ့တခြားရဲတပ်ဖွဲ့ဝင်တယောက်ကတော့တနတ်နဲ့အတူပျောက်ဆုံးနေတယ်လို့အုပ်ချုပ်ရေးအဖွဲ့နဲ့နှိစက်သူတယောက်ကပြောပါတယ်။တိန်စရက်မြို့ကရဲတပ်ဖွဲ့ဝင်3ဦးနဲ့အချုပ်သား2ဦးတို့ဟာကြိုက်ထုံမြို့ကိုထွက်လာချိန်အင်ကဘိုရွာနားမှာအမည်မသိတနတ်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ကချင်ပြည်နယ်မြစ်ကြားမြို့အဝင်အထက်22မိုင်ဂိတ်မှာအဖမ်းခံလိုက်ရတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နဲ့လူငယ်အမျိုးသားတယောက်ကိုဩဂုတ်လ18ရက်နေ့ထိအဆက်အသွယ်မရသေးဘူးလို့နေဆက်သူတွေကပြောပါတယ်။မွန်ငင်းမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကိုမျိုးကျော်နဲ့လူငယ်အမျိုးသားတယောက်တို့ကို NUG ရဲ့ငွေတိုက်စာချုပ်တွေနဲ့အတူ22မိုင်ပူပေါင်းစစ်ဆေးရေးစခန်းဂိတ်မှာဩဂုတ်လ14ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီလိုဖမ်းဆီးခံရပြီးနောက်ယခုချိန်ထိဘယ်နေရာမှာဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာကိုအဆက်အသွယ်မရသေးတဲ့အတွက်မိသားစုဝင်တွေကသူတို့ရဲ့အသက်အန္တရာယ်အတွက်စိုးရိမ်နေကြတယ်လို့ NLD ပါတီဝင်တယောက်ကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြည့်ပြည့်သွားခြင်းရှိမရှိကိုကရင်မျိုးသားအစည်းအဝေး KNU ကတရားဝင်သဘောထားထုတ်ပြန်သင့်တယ်လို့မကြာခင်ကမှကော်တူးလေတက်မတော်ကိုတီထောင်လိုက်တဲ့ဗိုလ်ချုပ်စောနေတာပုံမြကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေစူးစီးတင်ဆက်ထားတာပါ။ဩဂတ်စ်လ16ရက်နေ့က National Sport Team NSD ကထုတ်လွှင့်ခဲ့တဲ့ဗိုလ်ချုပ်နေတာပုံမြပြောတဲ့ကော်တူးလေတပ်မတော်ရုပ်တံထုတ်လွှင့်ချက်ထဲမှာပြောဆိုလိုက်တာဖြစ်ပါတယ
် NCA ပြပြဲသွားတာဘာလို့ပြောလဲအဲ့ဒါမှန်မှန်ဆိုရင်ပြပြဲသွားမယ်ဆိုရင်တော့တရားဝင်ဟိုစာပေနဲ့ထောက်ရမှာပေါ့စာနဲ့ပေနဲ့အခုကတရားဝင်မှထုတ်ပြခြင်းအရင်ပါမတခုမှမရှိတဲ့အတွက်ကြောင့်လူတို့လိန်စားတာပဲလူတို့လိန်တာပဲအဲ့ဒါဒီလိုပဲသဘောထားနေပါဖြစ်တဲ့သူတို့ပြောတာညမျိုးလုပ်တယ်အဲတမမဆိုရင်တော့တရားဝင်ထောက်ပြခြင်းညာကျလုပ်ပေါ့လုပ်ပြီးတော့ဟိုအဲ့ဒါမှဟိုရှင်းမှာပေါ့တူအမြင်အခုကတော့လုပ်တာညမျိုးပြောတာညမျိုးဆိုလူတို့ကတော့အဲ့ဒါတော့မရှင်းဘူးပေါ့လူတို့ပေါ့
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြည့်ပြည့်သွားပြီလို့ KNU ကပြောဆိုနေပေမဲ့ဒီနေ့အချိန်ထိတော့တရားဝင်စာထုတ်ပြန်ပြောဆိုမှုမရှိခြင်းကလူမှုကိုလိန်ညာနေတာဖြစ်တယ်လို့ဗိုလ်ချုပ်စောနေတာပုံများကပြောဆိုလိုက်ပါတယ်ဗိုလ်ချုပ်စောနေတာပုံများဟာဆိုရင်အရင်ကကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ရဲ့စစ်ဦးစီးချုပ်ဖြစ်ပြီးလက်ရှိမှာတော့ကော်တူးလေတပ်မတော်ကိုဥဆောင်တီထောင်တဲ့ကရင်တော်လှန်ရေးခေါင်းဆောင်တယောက်ဖြစ်ပါတယ် NCA ပြည့်ပြည့်သွားပြီလို့ပြောဆိုနေတဲ့တစ်ဖက်မှာ KNU ဘဟုကခေါင်းဆောင်တချို့ဟာဆိုရင်စစ်ကောင်စီတပ်ကို NCA လမ်းကြောင်းကနေတဆင့်ဆက်သွယ်ပြောဆိုမှုတွေရှိနေသေးတယ်လို့လည်းဗိုလ်ချုပ်စောနေတာပုံများကပြောပါတယ
်စစ်ကောင်စီလည်းဟိုအနသိလိုက်တယ်ပြီးတော့ဟိုအခုတို့ဘာလောက်ရမလဲဆိုတော့ချို့ရတော့ NCA အယူဆတော့ရှိသေးတယ်ဒါပေမဲ့သူတို့ပြောတော့ NCA ပြန်နေပြီပြန်ရလဲကြံသူ့ကိုဟို under table ပေါ့နော်သူ့စွဲအောင်မှာသူတို့ဆက်သွင်းနေကြတယ်ရှိတယ်အဲ့ဒါလည်းမဟုတ်ဘူ
းတစ်ဖက်မှာတော့ NCA အပြည့်ရအဖွဲ့စည်းများ၏ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ကော်မတီ PPSD အနေနဲ့လည်း NCA ရဲ့အနှစ်သာရတွေကိုဆက်လက်ကင်ဆွဲပြီးတော့ချမှတ်ထားတဲ့နိုင်ငံရေးရည်မှန်းချက်9ရက်ကိုအခြေခံပြီးလက်ရှိနိုင်ငံရေးအကျပ်တဲတွေကိုနိုင်ငံရေးနည်းလမ်းတွေနဲ့ဆွေးနွေးအပြေရှားသွားကြမယ်လို့အပြည့်ရအဖွဲ့တွေကပြောဆိုထားတာရှိပါတယ်ရှင်ချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေအကြားဖြစ်ပွားတဲ့6လတာတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကတပ်သား900ကျော်သေဆုံးခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအယောက်90ကျော်သေဆုံးခဲ့တယ်လို့ Chinland Joint Defense Committee CJDC ကထုတ်ပြန်လိုက်ပါတယ်အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးတင်ဆက်ထားပါတယ်
စကိုင်းတိုင်းကလေးနယ်ကံကောမြို့နယ်တို့အပါအဝင်ချင်းပြည်နယ်ကိုမြို့နယ်မှာအခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေဇူလိုင်လ31ရက်နေ့ထိစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်တပ်ပေါင်းစု CJDC အဖွဲ့ဝင်ချင်းကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပေါင်း220ကြိမ်ဖြစ်ပွားခဲ့ကြပြီးစစ်ကောင်စီတပ်ဖွဲ့ဘက်က928ဦးသေဆုံးပြီးချင်းကာကွယ်တပ်ဖွဲ့ဘက်က53ဦးကျဆုံးခဲ့တယ်လို့ CJDC ကထုတ်ပြန်ခဲ့တာပါ။အဲ့ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီး CJDC ပြောရေးဆိုခွင့်ရှိသူစလိုင်းထွန်းထွန်းကယခုလိုရှင်းပြပါတယ
်ဆိုတော့ဒီ6လတာအတွင်းမှာလည်းဒီသစ္စာရာကုမျိုးနယ်ကုဒေတာမှာလည်းတိုက်တာရှိတယ်လို့ဒီ CJDC ပူပေါင်းတပ်အနေနဲ့ဆိုင်ရာလိုအပ်တဲ့နေရာတွေမှာပူပေါင်းပြီးတိုက်ခဲ့ကြတာရှိပါတယ
်6လတာကာလအတွင်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေဟာဟာခါမျိုးနယ်မှာတိုက်ပွဲပေါင်း45ကြိမ်ဖလန်းမှာ44ကြိမ်မင်းတပ်မှာ35ကြိမ်ကမ်ပလက်မှာ24ကြိမ်မတူပီမှာ18ကြိမ်တီးဒိန်မှာ13ကြိမ်ထန်တလာမှာ9ကြိမ်ပလဲဝမှာ9ကြိမ်နဲ့တွန်းစာမြို့နယ်မှာ2ကြိမ်ဖြစ်ပွားခဲ့ကြတာလို့ဆိုပါတယ်။ဒါ့အပြင်ချင်းစကိုင်းနယ်ဆက်မှာလှုပ်ရှားနေတဲ့ CDF KKG တပ်ဖွဲ့နယ်လဲစစ်ကောင်စီတပ်ဖွဲ့တွေဟာကလေးမြို့နယ်ဂံကောမြို့နယ်ထဲမှာတိုက်ပွဲပေါင်း23ကြိမ်ဖြစ်ပွားခဲ့ကြတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာမြို့တစ်မြို့နဲ့တစ်မြို့အကြားစစ်ကြောင်းထွက်လာတဲ့အခါတိုက်ခိုက်ခံရတာကြောင့်တေဆုံးတာပိုများပြီးအထူးသဖြင့်ကလေးဖလန်ဟာခါကြားတိုက်ပွဲနဲ့မင်းတပ်မတူပီကြားတိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေဟာအကြဆုံးများခဲ့ရတယ်လို့ slide ထွန်းထွန်းဦးကပြောပါတယ
်ကျွန်တော်တို့ကစကားစတဲ့တာလွန်အင်အားတာလွန်နဲ့နဲ့ရှိချင်မှရှိမှာပါဒါပေမဲ့ကိုယ့်နယ်ကိုယ်ပိုင်နေလေအခုနောက်ပိုင်းတက်လာတဲ့ဟာတွေဆိုရင်ဟိုနန်းနေမှာတက်လာတဲ့ဟာတွေဆိုရင်ဖြင့်သူတို့က GPS ပဲကြည့်နိုင်တယ်ကျွန်တော်တို့အမေပြင်းချင်းတွေကိုတိတ်နားမလဲဘူးဆိုတော့အမေပြင်းနေသားမှာခုနေမင်းနဲ့ကိုယ်နဲ့စစ်တိုက်နေတဲ့လူဒီရဲ့စိတ်ဓာတ်အင်အားရအောင်နေမကျွန်းကျင်မှုရအောင်ဒါနဲ့တွေ့ကြုံမလို့ပဲသူတို့ဖက်ကအကြဆုံးများတယ်လို့အတိတ်ပေးချင်ပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဖွဲ့ဟာ2021ခုနှစ်အောက်တိုဘာလပထမပတ်ကစပြီးအနော်ယထာစစ်စင်ရေးအမည်တက်ပြီးချင်းပြည်နယ်တဲကိုစစ်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်ချင်းလန် Joint Defense Committee CJDC ဟာချင်းမျိုးသားတပ်မတော် CNA အပါအဝင်ချင်းပြည်နယ်မှာမြို့နယ်အလိုက်ဖြစ်စီမြို့နယ်စုနယ်ဖြစ်စီဖွဲ့စည်းထားကြတဲ့ချင်းဒေသကာကွယ်တပ်ဖွဲ့တွေစုပေါင်းထားတဲ့တပ်ပေါင်းစုကြီးတစ်ခုဖြစ်ပြီးယခုလက်ရှိမှာချင်းဒေသကာကွယ်တပ်ဖွဲ့ဝင်18ဖွဲ့ပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
ကော့ကရိတ်မြို့ပေါ်ကရဲစခန်းတစ်ခုကိုတော်လိုင်းရဲတပ်ဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကခြေရွာဘက်ကိုလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်နှစ်နှစ်အရွယ်ကလေးငယ်တယောက်သေဆုံးပြီးဒေသခံ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလမ်းတွေကိုပိတ်ထားတဲ့အတွက်ရန်ကုန်ကနေဘင်္ဂလားဒေ့ရှ်ကိုပို့ဖို့ယူလာတဲ့ငါးရီပါတဲ့ကားတွေကိုအချိန်မီမောင်တော်နယ်စကုန်သေးစုံကိုရောက်အောင်ကူညီပေးဖို့ကုန်သည်တွေကအာဏာပိုင်တွေကိုတောင်းဆိုထားပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းဟင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းဟင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ။အပတ်စဉ်တိုင်းဟင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View American အတန်းတွေအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။ပကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့ကြာသာပြည်နေ့ညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကို Talking မျိုးသက်ကပြောပြပေးမှာပါရှင
်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolin Hazel ဟာဒီကနေ့ကြာသာပြည်နေ့မှာစစ်ကောင်စီရဲ့ငြိမ်းချမ်းဆွေးနွေးဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူးအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာဒီကနေ့မြန်မာနိုင်ငံကနေပြန်ထွက်ခွာมาဖြစ်ပြီးသူ့ရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံရေးချင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့အချင်းတောင်တွင်ကွပ်မျက်မှုတွေရပ်ဖို့အတွက်တောင်းဆိုခဲ့တယ်လို့မနေ့ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဗိုလ်တပ်ဦးနေကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့ပြည်ပကရေရော့ဘားရဲ့အတွက်အလေးထားပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကဒီမိုကရေစီလှုပ်ရှားသူတွေကိုကြိုးပေးကွန်ပျူတာနဲ့လာမဲ့နှစ်တည်းရွေးကောက်ပွဲလုပ်ဖို့အတွက်ပြင်နေတာအတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲမြန်မာနဲ့ဆက်ဆံရေးကောင်းမွန်နေတာအတွက်အိန္ဒိယနိုင်ငံရဲ့ဝန်ကြီးကဒီကနေ့ကျယ်သပရင်းနေမှာခုခံပြောကြားလိုက်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးဖို့ကြိုးပမ်းမှုကာလကနေဆယ်စုနှစ်နဲ့ချီတဲ့ဆက်ဆံရေးဟာအခုချိန်အထိအပြောင်းနဲ့တစုံတရာမရှိသလိုနိုင်ငံခြားရှုပ်ထွေးတဲ့နေဆက်ပြဿနာကိုကင်တွေရမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရပါဘူးလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကဘန်ကောက်ချွတ်လွတ်လန်ကောင်တက္ကသိုလ်ဟောပြောပွဲမှာပြောပါတယ် Lamzazi Pialamu, Sozawa, Joniare, Yamaning at Dre, Luade Lamza Sirigo, Rashagani, Tentuimbo, Drepiani Relo, Sikansi, Pioguyaga, Piovare, Lamzazi Zenon Ritatane, Si Piala Dalu, Gavalon Saya Soin, a Chate Piatanarigo, Pishimbo Dre, Akulo, Rasha Sigani, Lamzazi Tentuimma Pietello, Sikansi Pioguya, Bojo Samentonga, Piovare, Akulashi Yamaninga, Satom Sirigo, Singapurani descent, Tentuinira Piovare, Picket February and Sayana, they be now by Tassi Ziga, Tongangaze, Jaganonti, Minta Kerale, Pipare, Delidago, Piamia, Jet, Natown, Tongyagani, Natown, Konya, T, Minta Keraba. Ukraine Tamara, Volodymyr Zelensky, Hadigan, Jedabrini, Makula Tamaga, Twin Mucho, Antonio Guterres, Turkey Tamara, Recep Tayyip Erdogan, Live at Numa, Tisombo, Season Tabi, Gabas Sanayaka, Piatana, A Change of Kanya, Nuclear Tabi Sayone, Russia, Assistant, Nuemuri, Dre, Nangai, Apia, Yai, Bawan, Kisaya, Dugo, Sunu, Mapsipari.
ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာတွေကတော့ပီတာဟန်ဒလီနဲ့ပီဂျေအီလီယော့တို့ဖြစ်ပါတယ်။ဗီယိုအမေရိကန်တန်ရဲ့ကြာတာရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာ9:00နာရီကနေ10:00နာရီထိ live
This program has come to you from the Voice of America, Washington.